Welcome to the Voice of America in Burmese.
တော်ရရှိမြမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါလေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ21ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ1925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဆော်ဒီအာရေဗျကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာရပ်နဲ့မွတ်စလင်ခေါင်းဆောင်တွေကိုအစ္စလာမ်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအလေးပေးပြီးတော့မိန့်ခွန်းပြောကြားဖို့ရှိနေပါတယ်မြောက်ကိုရီးယားဘက်ကဒီကနေ့ဒုံးကျည်ဆန်းသတ်မှုတစ်ခုထပ်လုပ်တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်ဗနီဇွဲလားနိုင်ငံမှာတော့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအစိုးရကမူအဖြစ်သဘောတူထားတဲ့အတိုင်းပြည်နယ်နဲ့တိုင်းတွေမှာကိုယ်ပိုင်ဖွဲ့စည်းပုံဥပဒေရေးဆွဲခွင့်ယာယီကိုစ조사သွားမယ်လို့တိုင်းသားတွေဘက်ကပြောလာပါတယ
်ငြိမ်းချမ်းညီလာခံနေပြီးတော့နိုင်ငံရေးကဏ္ဍအတွက်ပေါ့လေသဘောတူဆုံးဖြတ်နိုင်ခဲ့တဲ့နေရာမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစည်းမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်အပါအဝင်ဖယ်ရယ်စနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာ
တင်းနေပြီးမှဒီအကြောင်းကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါနိုင်ငံတကာသတင်းတွေထဲမှာတော့ဂျာမနီနိုင်ငံစစ်တပ်ကတို့မှလက်ရအစွန်းရောက်အယူဆတွေပြန့်နှံ့လာနေတယ်ဆိုတဲ့အကြောင်းနဲ့ဖလော်ရီဒါပြည်နယ်မှာဒီရေအိုင်တစ်ခုရဲ့ဇီဝမျိုးကွဲတုံးမှုအခြေအနေကိုရင်ဆိုင်နေရတဲ့အကြောင်းတွေကိုလည်းကြားမှာဖြစ်သလိုဂီတဆိုင်တစ်ခုမှဂီတကိုမဝယ်ပဲနဲ့လည်းအမီးတီးဆန်းမှုအခြေအနေတွေပေးထားတဲ့အကြောင်းတွေကိုလည်းစိတ်ဝင်စားဖို့တင်ပြဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပြပါအောင်ခင်ဗျာ
အချမ်းဘက်ဝါရကိုချင်းမုံရဲမွတ်စလင်နေစီးလုံးညီညွတ်ချဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တိုက်တွန်းပြောကြားဖို့ရှိနေပါတယ်ဆော်ဒီအာရေဗျမြို့တော်ရီယက်မှာဒါဇင်နဲ့ချီတဲ့အာရပ်နဲ့မွတ်စလင်ခေါင်းဆောင်တွေတက်ရောက်ကြတဲ့ဒေသရင်းညီလာခံမှာအစွန်းရောက်တိုက်ဖျက်ရေးအလေးပေးပြီးသမ္မတထရန့်ကမိန့်ခွန်းပြောမှာဖြစ်ပါတယ်အမေရိကန်သမ္မတအင်ပီရောကနေထုတ်ပြန်တဲ့သမ္မတထရန့်ရဲ့မိန့်ခွန်းကောက်နှုတ်ချက်ထဲမှာတော့အမေရိကန်ပြည်ထောင်စုဟာအချုပ်အခြာအနာပိုင်နိုင်ငံတစ်ခုဖြစ်ပြီးကျွန်တော်တို့ရဲ့အဓိကဦးစားပေးကနိုင်ငံသားတွေဘေးကင်းလုံခြုံရေးဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီမှာလာပြီးဒီကလူတို့ကိုဘယ်လိုနေရမယ်ဘာတွေလုပ်ရမယ်ဘယ်သူတွေဖြစ်ရမယ်ဒါမှမဟုတ်လဲဘယ်လိုကိုးကွယ်ရမယ်ဒါတွေကိုလာပြီးတော့သင်ကြားပို့ချမှာမဟုတ်ပါဘူးဒီအစားကျွန်တော်တို့ဒီကိုလာတာကပူးပေါင်းဆောင်ရွက်ရေးအတွက်ကမ်းလှမ်းဖို့ဖြစ်ပါတယ်လို့မိန့်ခွန်းမှာဖော်ပြပါတယ်အကျိုးစီးပွားနဲ့စံတန်မှုတွေကိုမျှဝေမှုအပေါ်မှာအခြေခံပြီးအားလုံးအတွက်ပိုပြီးကောင်းမွန်တဲ့အနာဂတ်ကိုဖော်ဆောင်ဖို့ဖြစ်ပါတယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်အကျန်းဖက်ဝါဒီတူကအပြစ်မဲ့ပြည်သူတူကိုတက်ဖြတ်ပြီးတိုင်းဖျားသခင်ရဲ့နာမတော်ကိုအလွဲသုံးစားတိုင်တဲနေတာဟာဆိုရင်ဘာသာဝင်တိုင်းကိုစော်ကားတာဖြစ်တယ်လို့လည်းအင်ပီရောကထုတ်ပြန်လိုက်တဲ့သမရရဲ့မိန့်ခွန်းမှာဖော်ပြထားပါတယ်အကျန်းဖက်ဝါရဇယ်တိုက်ခိုက်မှုဟာကဘာတဝန့်ပြန့်နှံ့နေပြီးဒါပေမဲ့ငြိမ်းချမ်းမှုကိုတော့ဒီရှေးဟောင်းနယ်မြေဘာသာရေးအထွတ်အမြတ်နယ်မြေကနေစတင်ကြရမှာလို့သမရထရန့်ကပြောဆိုပြီးနှုတ်နှစ်ဖက်အကျိုးစီးပွားနဲ့လုံခြုံရေးအတွက်အမေရိကန်ကအတူတကွရပ်တည်ဖို့ပြင်ဆင်ထားပြီလို့လည်းသမရကပြောဆိုပါရယ်ဒီမိန့်ခွန်းပြောကြားဖို့မတိုင်ခင်မှာတော့အမေရိကန်သမရထရန့်ကပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့တွေ့ဆုံပြီးအီရန်နဲ့မတူကွဲပြားမှုတွေကိုဘယ်လိုညှိနှိုင်းကြမလဲဆိုတာနဲ့အစ္စလာမ်ရဲ့အကြမ်းဖက်မှုတွေကိုဘယ်လိုတိုက်ဖျက်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါရယ် Sorry Arabia Keys in ဒုတိယနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့အမေရိကန်သမရထရန့်ကကာတာ၊ဘာရိန်း၊အီဂျစ်ကူဝိတ်နဲ့အိုမန်နိုင်ငံတို့ကအာရပ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘာရိန်းပြည်နဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာတော့အမေရိကန်သမ္မတထရန့်ကနှစ်နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးမှာအဖို့အထက်တချို့ရှိခဲ့ပေမဲ့လည်းအခုအစိုးရတဲ့လက်ထက်မှာတော့တင်းမာမှုတွေမရှိတော့ဘူးလို့ပြောဆိုခဲ့တာပါ။အမေရိကန်အစိုးရကဒီနှစ်အတွင်းစစ်လေရင်နဲ့ဆက်ဆက်လက်နက်တွေဒေါ်လာဘီလီယံနဲ့ချီရောင်းချဖို့ဆုံးဖြတ်ထားတာဖြစ်ပြီးအရင်သမ္မတအိုဘားမားအစိုးရလက်ထက်တုန်းကတော့လူခွင့်ရေးချိုးဖောက်မှုစိုးရိမ်ချက်တွေကြောင့်ထိန်းချုပ်ထားတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောလိုက်ပါတယ်။အဲဒီဒုံးကျည်ကိုတောင်ပျုံကန်ခရိုင်ကနေတနင်္ဂနွေနေ့နေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ900လောက်လေထဲကိုပြန်တမ်းပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ဆိုးမျိုးမှာရှိတဲ့စေဦးစီးအဖွဲ့ကပြောပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့လက္ခဏာတွေကိုအနိကဆောင်ကြည့်နေပြီးတော့စစ်ရေးအရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ မေရိကန်ပြည်ထောင်စုအနေနဲ့လည်းမြောက်ကိုရီးယားရဲ့ဒုံးကျည်ပြုလုပ်မှုကိုသိရှိထားပြီးအခုပြုလုပ်လိုက်တဲ့ဒုံးကျည်ဟာမကြသေးခင်ကပြုလုပ်လိုက်တဲ့ဒုံးကျည်၃ခုလောက်တော့ဝေးဝေးပြစ်နိုင်တဲ့ဒုံးကျည်မဟုတ်ဘူးလို့အင်မီရော်တာဝန်ရှိသူတို့ကပြောလိုက်ပါတယ်။အမေရိကန်ပစိဖိတ်စစ်ဌာနချုပ်အနေနဲ့ဒါကိုခြေရာခံခဲ့ပြီးတော့သုံးသက်ရသလောက်တော့ဒါကမြောက်ကိုရီးယားရဲ့ဒုံးကျည်ဖြစ်ပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဌာနစစ်ဌာနချုပ်ပြောခွင့်ရဒေးဗစ်ဘန်ဟမ်ကပြောပါတယ်အမေရိကန်ပစိဖိတ်စစ်ဌာနချုပ်အနေနဲ့လည်းမြောက်ကိုရီးယားရဲ့လုံရက်တွေကိုအနီးကပ်ဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့အနေနဲ့အပြည့်အဝရည်တည်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဒီဒုံးကျည်ပြုလုပ်မှုကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာသူ့ရဲ့သမ္မတအိမ်တော်မှာအမျိုးသားလုံခြုံရေးကောင်စီစီဝေးထိုင်ခဲ့တယ်လို့လည်း AP သတင်းကပြောပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကဘူးမြို့တော်မှာဘယ်သူတွေမှမသိရတဲ့တနတ်သမားတွေကအကူညီပေးရေးအဖွဲ့အစည်းတစ်ခုကဂျာမန်အကူညီပေးရေးဝန်ထမ်းအမျိုးသမီးတဦးနဲ့သူမရဲ့အာဖဂန်နိုင်ငံသားလုံခြုံရေးအဆောက်အဦကိုတပ်ဖြတ်ပြီးအဲ့ဒီအဖွဲ့မှာအလုပ်လုပ်နေတဲ့ဖင်လန်နိုင်ငံသားအမျိုးသမီးတဦးကိုတော့ပြန်ပေးဆွဲသွားပါတယ်ဖင်လန်နိုင်ငံသူတူပြန်ပေးဆွဲခံရတယ်ဆိုတာကိုနိုင်ငံခြားရေးဌာနပြောခွင့်ရကအတည်ပြုပေမဲ့ပြန်ပေးဆွဲသောသူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေတော့မသိရသေးဘူးလို့ပြောဆိုပါတယ်။ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မြို့တော်ကာဘူးကဒါရူလမန်လမ်းမကြီးပေါ်မှာရှိတဲ့ဆွေဒင်အကူအညီပေးရေးအဖွဲ့ Operation Mercy ကဝန်ထမ်းတွေနေထိုင်ရာတဲခိုခံတစ်ခုအပြင်ဘက်မှာညာဘက်အချင်းအကြမ်းဖက်မှုဖြစ်ခဲ့တာလို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်တတိယမြောက်နိုင်ငံသားသားကိုတော့ကဲထုတ်နိုင်ခဲ့ပြီးတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်အာဖဂန်နိုင်ငံတွင်တီးခြားဖြစ်ရတစ်ခုကတော့မတိမငိမ့်ဖြစ်နေတဲ့နိုင်ငံတောင်ပိုင်းဇာဘူးပြည်နယ်မှာတာလီဘန်သဘုံတွေလက်ချက်နဲ့အာဖဂန်ရဲတပ်ဖွဲ့ဝင်20သေဆုံးပြီးဒါဇင်နဲ့ချီတန်ရာရပါတယ်ရှက်ဂျွိုင်းမြို့ကလုံခြုံရေးစခန်းတွေကိုတာလီဘန်သဘုံတွေကမနစ်စနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်သေဆုံးမှုတွေရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောပါတယ်ဒါပေမဲ့တိကြိုက်သေးဆုံးမှုများတယ်လို့သူကပြောပေမဲ့အရေးအတွက်အတိအကျကိုတော့မပြောပါဘူးဒေတာရင်းမှာတော့တိုက်ပွဲတွေဆက်ပြီးဖြစ်နေစေပါရှင
်အဲစစ်သွေးကြော်တွေကကလေးငယ်တို့ဘာဝင်ရသားဆောက်ကိုဦးကိုကွပ်မြတ်လိုက်တယ်လို့စီးရီးယားနိုင်ငံမြောက်ပိုင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ် ISJ ကအမေရိကန်ကြောတော့နောက်ခံပေးထားတဲ့တပ်ဖွဲ့တွေထိန်းချုပ်ထားတယ်လို့ယူဆတဲ့ရွာကနေပြန်ပြေးဆွဲသွားပြီးတဲ့နောက်ကွပ်မြတ်လိုက်တာဖြစ်ပါတယ်အသေးစိတ်အချက်အလက်တွေကိုတော့မသိရသေးသလိုအမေရိကန်အာဏာပိုင်တွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မနေ့စနေနေ့ကတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဒီဖြစ်ရက်ကရက်ကန်မျိုးနဲ့ဒီယာအဇောမျိုးကြားမှာတောက်ကြနေကဖြစ်သွားတာဖြစ်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒါပြင် ISJ ရဲ့ဝင်ရောက်စီးနှင်းမှုအတွက်မှာ ISJ ကိုစန်းကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကတပ်သား3ယောက်ကိုလည်းဖမ်းဆီးသွားတယ်လို့စီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်အခုချိန်ထိတော့အဲ့ဒီတပ်ဖွဲ့ဝင်3ယောက်ရဲ့ကံကြမ္မာကဘယ်လိုရှိလဲဆိုတာမသိရသေးပေမဲ့တပ်ပုံတွေအရတော့သူတို့တွေကို IS အဖွဲ့တွေကကွပ်မြတ်ခံနီးမှာရိုက်ထားတဲ့ပုံတွေဖြစ်ပုံရပါတယ်နောက်ဆုံးထွက်လာတဲ့တပ်ပုံအရတော့ဒီလူတွေကိုအရဝတ်ဝတ်ပြီးတော့တဲကန္တာထဲမှာလက်ပြန်ကြိုးတုပ်ပြီးတော့ထိုင်ခိုင်းတာဖြစ်ပါတယ်သူတို့တွေရဲ့နောက်မှာတော့မျက်နှာပုံးစွတနတ်သမား3ဦးကတနတ်နဲ့ချိန်ထားတာပါဒီတပ်ပုံတွေကိုစနေနေ့နောက်ပိုင်းအထိတော့အတိမပြုတ်နိုင်သေးပေမဲ့ IS အဖွဲ့တွေကကွန်မြခန်ဒီမှာရိုက်တဲ့ပုံတွေနဲ့တော့အလားတန်တူကြပါတယ်ခင်ဗျာ
ဗီအိုအေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အီရတ်နိုင်ငံမိုဆူးမြို့ပြည်လဲသိမ့်ပတ်ရေးစစ်ဆင်ရေးတွေပြီးမြောက်သွားပြီလို့အီရတ်အထုတပ်ဖွဲ့တွေကမနေ့စနေနေ့ကကြေညာတဲ့အကြောင်း AP သတင်းတရက်ကဖော်ပြပါတယ်။ဒါပေမဲ့လည်းအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့တွင်တနင်္လာကိုဆက်ပြီးခြေကုပ်ရယူထားနိုင်ရေးအစ္စလာမ်ရဲ့အစွန်းရောက်တွေကတိုက်ခိုက်နေစေဖြစ်တာကြောင့်ဒီကနေ့တနင်္ဂနွေနေ့အထိ IS အစွန်းရောက်တွေနဲ့တခြားအီရတ်တပ်ဖွဲ့တွေကြားအပြင်းအထန်တိုက်ခိုက်နေစေဖြစ်ပါတယ်။IS အစွန်းရောက်တွေက8ကီလိုမီတာပတ်လည်ရှိတဲ့မိုဆူးမြို့နောက်ပိုင်းကတချို့နေရာတွေကိုအခိုင်အမာထိန်းချုပ်ထားစေဖြစ်ပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမြို့တော်အပါအဝင်နိုင်ငံတော်မှာစနေနေ့ကလူတွေတောင်းတဲ့ချီပြီးသမ္မတမဒူရိုကိုချီတက်ဆန္ဒပြခဲ့ကြပြီးတော့ရဲကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးနေနဲ့နှိမ်နှင်းခဲ့ပါတယ်။မနေ့စနေနေ့ကအထူးဆိုရင်ရ90ဇက်တိုက်လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကျုံနေရာတွေမှာတော့ရိုးရိုးသေးသေးတွေဖြစ်ပြီးတော့ဒီဆန္ဒပြပွဲအတွင်းသေဆုံးသူဦးရေဟာအခုချိန်ထိ50အထိရှိသွားပြီဖြစ်ပါတယ်က Caracas မြို့တော်မှာခြေတက်ဆန္ဒပြတဲ့သူတွေကအာဏာရှင်စနစ်အလိုမရှိအာဏာရှင်စနစ်ကိုဗင်နီဇူလာပြည်သူတမောင်းများသောကစန့်ကျင်တယ်ဆိုတဲ့အဆိုင်ပုတ်တွေကင်ဆောင်ပြီးတော့မြို့ရင်းကိုခြေတက်ခဲ့ကြပါတယ်။ငွေကြေးဖောင်းပွားတာတွေအစားအစာစီးနဲ့အင်တာ3ဆက်ခုလို့နေ့စဉ်သောလူသုံးကုန်ပစ္စည်းတွေရှားပါလာတာဟာသမ္မတမဒူရိုနဲ့သူ့ရဲ့စီးပွားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဆန္ဒပြတဲ့သူတွေကပြစ်တင်လိုက်ပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဖမ်းထားတဲ့သူတွေကိုပြန်လည်ပေးဖို့တောင်းဆိုလိုက်ပါတယ်သမ္မတမဒူရိုကဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုရေးဆွဲဖို့အခုလစောပိုင်းကပြောကြားလိုက်ပြီးတဲ့အချိန်ကစပြီးတော့တံပြန်ဆန္ဒပြပွဲတွေလည်းတိုးလာခဲ့ပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာရပ်ဝင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုမှပါပဲဆက်လက်ဆောင်ရွက်ဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆုံးဖြတ်လိုက်ကြပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံခြားရေးဝန်ကြီးများညီလာခံကိုဗီယက်နမ်နိုင်ငံမှာကျင်းပနေတာပါ။နိုင်ငံအများအပြားပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးTPP ကုံသွယ်ရေးသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့ဇန်နဝါရီလမှာနှုတ်ထွက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအပေါ်မှာအခိုင်အမာဆက်ပြီးတော့တည်ရှိနေဆဲဖြစ်ပါတယ်လို့အမေရိကန်ကုံသွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ရှင်။ Direct from Washington The
Voice of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေထုတ်လွှင့်နေချိန်အတွင်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်နားဆင်ရပါမယ်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေမူအားဖြင့်သဘောတူထားတဲ့ပြည်내တွင်နဲ့တိုင်းတွင်မှာတိကျကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြထန်းနိုင်ငံအကောင့်ထဲဖွင့်နိုင်အောင်27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြသွားမယ်လို့အပြည့်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပုတ်အုပ်ဖွဲ့ကပြောပါတယ် NCA အပြည့်ရက်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့လာမယ့်မေ24ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေဆွေးနွေးတင်ပြသွားဖို့ပြင်ဆင်နေကြပါတယ်ဒီအကြောင်းမတ်စုမွန်ကစူးစီးတင်ပြထားပါတယ်
2019ခုနှစ်မေလ24ရက်နေ့မှာစတင်ကျင်းပတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကလည်းတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာညီလာခံမှာတင်ပြနိုင်မှုနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေကိုဆွေးနွေးနိုင်မှုပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာကျင်းပခဲ့တဲ့စေချိန်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေမူအားဖြင့်သဘောတူခဲ့တဲ့ပြည်내နဲ့တိုင်းနယ်မှာတီးခြားကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုဒီအခုကျင်းပတော့မဲ့ဒုတိယအကြိမ်ညီလာခံမှာအကောင့်ထဲပေါ်နိုင်မှုတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတယ်လို့အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်။ပြည်내ညီလာခံနေပြီးတော့နိုင်ငံရေးကဏ္ဍအတွက်ပေါ့လို့သဘောတူဆုံးဖြတ်နိုင်ခဲ့တဲ့နေရာမှာကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစီမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရှင်းသုံးခွင့်အပါအဝင်ဖယ်ရယ်စနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။အဓိကဖြစ်တော့ဒီကြိတ်နယ်ကျွန်တော်တို့ဆွေးနွေးရတာကတော့ပြည်တော်စုကခွင့်ပြုဘူးဆိုတဲ့အချက်တစ်ချက်ကိုလည်းပဲပါဝင်မှာဖြစ်တယ်။နောက်တစ်ချက်ကတော့ဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပါဝင်ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့အချက်တွေလည်းထည့်သွင်းပြီးတော့မှပြည်တော်စုငြိမ်းညီလာခံမှာဆုတ်ဖြတ်ကြဖို့ရှိပါတယ်။အပြည့်ပြကြဖို့ရှိပါတယ်။ပြီးရင်တော့အဲ့ဒါကိုပြည်တော်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းအင်းနဲ့ကျွန်တော်တို့သဘောတူချုပ်ဆိုနိုင်မှုတက်ကိုပြင်ဆင်နေတာဖြစ်ပါတယ
်။ PLLO ရဲ့စနေနေ့ကကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးကနေလဲ27ရာစုပြည်လုံးညီလာခံမှာတက်ရောက်မဲ့ကိုယ်စားလှယ်19ဦးရွေးချယ်တာတင်ပြမဲ့အကြောင်းအရာတွေသုံးသပ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ
်။နေ့ရပြီးခဲ့တဲ့ဗဟိုကော်မတီကလာမဲ့27ရာစုပြည်လုံးဒုတိယအစည်းအဝေးမှာပြည်တော်စုသဘောတူညီချက်ပြည်ရင်နဲ့ချုပ်ဆိုနိုင်မှုအတွက်ကိုလည်းပဲဒါကိုပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဘိုကော်မတီစီးပွားမှာကျွန်တော်ပြန်ပြီးသုံးသပ်တာကတော့ပြည်တော်စုငြိမ်းချမ်းဆွေးနွေးမှုအတွက်ကော်မတီမှာဆုံးဖြတ်ထားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘောပတ်ဝန်းကျင်အဲ့ဒီကဏ္ဍ၄ရပ်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပြန်လည်စစ်ဆေးသုံးသပ်မှုလုပ်တာဖြစ်ပါတယ်။ဒီအရာတွေကိုညီလာခံကို တင်မှာဖြစ်ပါတယ်။တင်ပြီးတော့အဲ့ဒီမှာညီလာခံမှာဆွေးနွေးမေးမြန်းပြီးတဲ့အခါကျရင်ညီလာခံမှာအတည်ပြုကြဖို့ဖြစ်ပါတယ
်။အလားတူပဲအပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရေမျိုးသားစည်းရုံးကလည်းဗဟိုအမြဲတမ်းကော်မတီဝင်တွေတွေ့ဆုံခဲ့ကြတဲ့သူတို့ရဲ့16ကြိမ်မြောက်ကွန်ကရစ်ကနေ21ရာစုပြည်လုံးညီလာခံတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာတင်ပြမဲ့အချက်တွေကိုသုံးသပ်တာတွေလုပ်ခဲ့ကြောင်းနဲ့ NCA မှာအကြောင်းမျိုးမျိုးနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေအားလုံးနဲ့ KNU ထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရအောင်ကရင်လူထုနဲ့အတူတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီအင်အားစုတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုလည်း KNU ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံမှာတော့ NCA အပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့တင်ပြဆွေးနွေးနိုင်မှုပြင်ဆင်နိုင်ရေးသတ်မှတ်ပေးထားတဲ့အချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခအဖြစ်တာဝန်ယူထားတယ်လို့21ရာစုပြည်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုက္ခလည်းဖြစ်တဲ့ဦးသူဝေကအခုလိုပြောပြပါဗါတယ
်ညီလာခံကြီးမှာတင်မှုဆိုပြီးတော့အချက်၅ချက်ကိုအမျိုးသားချင်းဆွေးနွေးပွဲဒီမှာလည်းဖြာပေးလိုက်တယ်လीနော်အဲ့ဒီဖြာပေးလိုက်တဲ့အခါမျိုးလည်းရေစီရောက်လာတဲ့အခါမှာအဲ့ဒီကဘယ်ချက်လက်တွေကိုညီလာခံတင်ပေးမယ်ဆိုတော့ဖြာပေးလိုက်တဲ့အချက်၅ချက်ပဲနိုင်ငံရေးစီဝါရေးလူမှုရေးလေယာနောက်ပြီးတော့လုံခြုံရေးအဲ့ဒီအခြေခံမူတွေကိုဒီနေ့မှာဆွေးနွေးပြီးတော့သဘောတူတယ်ညီလာခံဆုံးဖြတ်ချက်ကြားတယ်ဆိုလို့ရှိရင်တော့ဟို Union Accord အဖြစ်ထားမှာပေါ့နောက်တော့အခါမှာဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေဆွဲတဲ့အခါမှာအတုံးချနိုင်အောင်ဆိုတဲ့ရည်ရည်နဲ့ညီလာကဆုံးဖြတ်ပေးလိုက်မှာပေါ့အဲ့ဒါဒီကိုတွေ့တော်တင်ပေးရမှာပေါ့
အခုကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံကနေရှေ့ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ခိုင်မာတဲ့မူပေါင်းတွေအများသဘောတူဆုံးဖြတ်ချက်တွေချမှတ်နိုင်ပြီးနောက်အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်လာနိုင်ရေးတိုက်တွန်းဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါရယ်ပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လ31ရက်နေ့တုန်းက NLD ရသားဆိုးရတဲ့လက်ထက်ပထမဦးဆုံးအကြိမ်ကျင်းပခဲ့တဲ့21ရာစုပြည်လုံးညီလာခံမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါအခုမေလ24ရက်နေ့2019မှာကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံကိုတော့အပြစ်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါဖိတ်ကြားထားတယ်လို့ဆိုပေမဲ့ဖိတ်ကြားခြင်းမခံရတဲ့အဖွဲ့တွေလည်းရှိနေတဲ့အတွက်အပြစ်ရလက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်ဖို့ကတော့မရေမရာဖြစ်နေစေဖြစ်ပါတယ်ရှင်
တော်တာရှင်များရှင်မကြခင်ကျင်းပတော့မယ့်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအလုံးမပါနိုင်မဲကျင်းပမဲ့ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-232-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်အင်္ဂါည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့သောရရှင်တွေကိုဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားမှာပါ။ဂျာမနီနိုင်ငံမြူးနစ်မြို့မှာရှိတဲ့စစ်တပ်ကတူတစ်ခုမှာចောင်းသား၄ယောက်ကိုတောက်ကြနေတုန်းကဖမ်းဆီးလိုက်ပြီးနောက်ဂျာမနီစစ်တပ်အတွင်းလက်ရာအစွန်းရောက်အယူအဆတွေပြန့်နှံ့နေတာကိုစုံစမ်းတွေ့ရှိလာရပါတယ်။အခုဖမ်းဆီးခံရသူတွေဟာအကြမ်းဖက်တိုက်ခိုက်မှုတစ်ခုကျူးလွန်ဖို့ကြံစီတယ်လို့ဆွဆွဲခံရတဲ့အခြားចောင်းသားတအုပ်နဲ့ဘယ်လိုအဆက်ဆက်ရှိနေတယ်လဲဆိုတာဂျာမနီရဲတွေကစုံစမ်းနေသေးပါ။နာဇီတမိုင်းနောက်ခံရှိထားတဲ့ဂျာမနီနိုင်ငံမှာအခုလိုအခြေအနေတွေဖြစ်လာတာဟာစိုးရင်စရာဖြစ်နေပါတယ်ဟန်ရီရစ်ဝဲရေးသားပေးဖို့တဲ့သတင်းကိုကိုသားညွန့်ဦးကတင်ပြมาဖြစ်ပါတယ
်ဂျာမနီစစ်တပ်တွင်မှနာဇီလိုလားတဲ့အစွန်းရောက်တွေရှိနေပြီဆိုတဲ့စိုးရင်ချက်တွေဟာပြီးခဲ့တဲ့လကလေးကနေပြီးတော့ဖြစ်လာခဲ့တာပါဖရန်ကိုအေးဆိုပြီးတော့တည်ကြတဲ့ဂျာမနီတပ်သွင်းကစစ်သားတူကထိပ်ပန်းဆွေးရတာဝန်ရှိသူတွေကိုလှုပ်ကြံပြီးတော့ဒီလှုပ်ကြံမှုဟာရွှေပြောင်းခြေချလာသူတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လှုပ်ဖို့ဂျန်စီစီစဉ်ထားမှုကိုဖော်ထုတ်ရမိခဲ့ပါတယ်အဲ့ဒီကတဆင်စုံစမ်းရကနေပြီးတော့သူဟာတက္ကသိုလ်တက်နေစင်မှာလက်ရဇွန်နာဇီအယူဆလူလာတဲ့စာတမ်းတွေရေးသားခဲ့တယ်ဆိုတာတွေ့လာရပါတယ်။ ဒီနောက်ထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေထပ်လုပ်ရမှာတော့လက်ရစွန်းယူဆနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်မှုတွေတွေ့လာရတာမို့လို့ဂျာမန်စစ်တမ်းလျားတွေမှာနာဇီယူဆနဲ့ပတ်သက်တာတွေနာဇီသမိုင်းဆိုင်ရာသိမ်းဆည်းထားတဲ့အထောက်အထားတွေပစ္စည်းတွေကိုရှာဖွေမှုတွေလုပ်ခဲ့ရပါတယ်။ဂျာမန်ကာကွယ်ဝင်ကြီးဦးဇူလာဗွန်ဒယ်လီယန်ကတော့စစ်တပ်ကလူသစ်ခေါ်ယူရာမှာနောက်ကျောင်းရာဇဝင်လူညိုရေးစစ်ဆေးမှုတွေအပါအဝင်စစ်တပ်တွင်ပြုပြင်ပြောင်းလဲမှုတွေလုပ်သွားမယ်ဆိုပြီးတော့ကတိပြုပြောပါတယ
်။ Mir ist wichtig, dass wir jetzt nicht im Bau schon alles in Frage stellen, was die Bundeswehr angeht, regarding the military.
ရေးချီရကစစ်တပ်တွင်ကအလုံးကိုလုံးထွေးသိမ်းကျုံပစ်လို့မရပါဘူး။အဲ့ဒီအစားဖြစ်ရတိုင်းအတွက်တင့်တော်တဲ့ဖြည့်ရှင်းကင်တွယ်မှုတွေလုပ်သွားရပါမယ်။ဂျာမနီစစ်တပ်တွင်မှာအခုလိုလက်ရာစွန်းအယူအဆတိမ်းညွှန့်မှုတွေရှိလာတာတွေမကပဲအမျိုးသားရောအမျိုးသမီးရောစစ်သားတွေရဲ့လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ပြဿနာတွေကိုကင်တွယ်ရမှာပါ
။မြူးနစ်မှာရှိတဲ့ဂျာမနီကြီးတပ်စစ်တပ်သူကចောင်းသား၄ဦးကိုလက်ရာစွန်းလှုပ်ရှားမှုနဲ့ဆက်ဆက်ရှိတယ်ဆိုပြီးတော့ရဲကခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ဂျာမနီဒေသအတွင်းသတင်းတွေမှာဖော်ပြပါတယ်။အစိုးရတွေဟာအကြောင်းမျိုးမျိုးနဲ့စစ်တပ်ကိုဝင်ဖို့ကြိုးစားလာနိုင်တယ်လို့ဂျာမနီကြီးတပ်စစ်တပ်သူကခေတ်သစ်သမိုင်းဘာသာရေးဆိုင်ရာပမောခမိုက်ကယ်ဝစ်ပ်ဆန်က VOA ကိုပြောပါတယ
်။ In any armed forces you get military
စစ်တပ်ထဲဝင်မယ်ဆိုရင်စစ်တနန်းကိုအခမဲ့သင်ယူနိုင်မယ်စစ်လက်နက်ပစ္စည်းတွေနဲ့လည်းထိတွေ့နိုင်မှာပါ။အစိုးရတွေအဖို့ကတော့ဒီချက်ဟာစစ်တပ်ကိုဝင်ဖို့စိတ်ကူးရင်စရာပါ။
စစ်တပ်တွင်ကစစ်သည်တွေအနေနဲ့ဘယ်လိုမျိုးပြုမှုနေထိုင်ရမလဲဂျာမန်စစ်တပ်ရဲ့သပိုင်းကိုဘယ်လိုခံယူကျင့်သုံးရမလဲစသဖြင့်ဒီစစ်သည်လက်ဆွဲကိုလည်းပြန်လည်မုံမှန်ပြုစုဖို့ဂျာမနီနိုင်ငံအနေနဲ့အစီအစဉ်ရှိပါတယ်စစ်တပ်ထဲမူဝင်မနေရဥပဒေကို2011ခုနှစ်ကဖျက်သိမ်းလိုက်တာမို့လို့ဂျာမန်စစ်တပ်ဟာဂျာမန်လူထုကိုကိုးစားပြုတဲ့သဘောမဆောင်တော့ဘူးလို့ပေါမခဝက်ပ်ဆွန်ကဝေဖန်ပါတယ
် As soon as you renounce of general conscription you do have extremists or ideas
တဲ့မဝင်မနေရစနစ်ကိုဖျက်သိမ်းလိုက်တာကြောင့်ဘယ်မှာမှဝင်မဆန့်တဲ့အစွန်းရောက်တွေတရသေးယူဆသမားတွေအခွင့်အရေးသမားတွေအတွက်နေရာရလာပါတယ်ဂျမနီနိုင်ငံတော်ဆိုပြီးဖတ်တွယ်မှုဟာအစင်လာသဘောမျိုးဖြစ်နေပါတယ်ဒါဟာအခုလက်ရှိဒီမိုကရက်တစ်အယူအဆရှိတဲ့ဂျမနီနိုင်ငံနဲ့ဘာမှမဆိုင်ပါဘူ
းအမေရိကန်ပြည်အောင်စုပြင်သစ်အဆရှိတဲ့အခြားတိုင်းပြည်တွေမှာလည်းသူတို့စစ်တပ်တွေအတွင်းအလားတူအစွန်းရောက်ယူဆတွေကိုတွေ့နေရတယ်လို့လည်းပမခဝက်ပ်ဆန်ကပြောပါတယ်ဂျာမနီနိုင်ငံအနေနဲ့ကမ္ဘာပေါ်မှာသူရဲ့စစ်တပ်အင်အားဩဇာကြီးမားလောင်လို့အရေးစုလှုပ်ရှားလာကြမှာပဲအခုလိုအဖြစ်အပျက်တွေကြောင့်အနှောင့်အတားတစ်ခုလိုဖြစ်လာစေပါတယ်ခင်ဗျာ
ကိုသားညုံတင်ပြခဲ့တာပါအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာရှိတဲ့အင်ဒီယန်မြစ်ရဲ့ရေအိုင်ဟာဇီဝမျိုးကွဲအများဆုံးတွေ့ရတဲ့ကမ္ဘာမြောက်ဘက်ခြမ်းရဲ့မြစ်ဝါတစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းအခုအခါမှာတော့ထောင်နဲ့ချီတည်ဆုံးနေတဲ့ရေသရဝါတွေနဲ့အပင်တွေအတွက်အင်မတန်စိုးရိမ်ရတဲ့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရပါပြီ VOA သတင်းတော် Feed Labdidas ရဲ့သတင်းလွှာကိုကိုဝင်းခန့်မောင်ကပြောပြမှာပ
ါလောအပေးတွေကရေအိုင်ကိုတူးဖော်ကြည့်တဲ့အခါမှာတော့မော်ပင်နဲ့ရေညှိအကြည့်အချွဲတွေအစုလိုက်ပြုံလိုက်ထွက်လာပါတယ်အခုလိုအောက်ဆီဂျင်ကိုဆုပ်ယူတဲ့အပင်တေးသေးလေးတွေဟာလေကွက်တွေကအဆိုင်ခဲတွေနဲ့တခြားညဉ့်ဉန်းပစ္စည်းတွေကြောင့်တေဆုံးကုန်တာဖြစ်ပါတယ်လောအပေးတယောက်ဖြစ်တဲ့ Art Jones ကအခုလိုပြောပါတယ
် So it destroys fish habitat
သူကငါးတွေရေဝက်တွေနေထိုင်ကြက်စားမှုကိုလည်းဖျက်ဆီးပစ်တယ်လို့လူသားတွေနေထိုင်မှုကိုလည်းဖျက်ဆီးပါတယ်ဒါကြောင့်ຫນွေဦးမှာရေအိမ်ဘက်လာကျင်သူတွေအတွက်အဆိုးဆုံးအခြေအနေတစ်ခုပါပဲ
အပင်နဲ့တက်ရှိမျိုးစိတ်ပေါင်း2900လောက်ရှိနေတဲ့ DAIG ရဲ့ဂေဟာစနစ်ဟာ20ရာစုအလယ်လောက်ကတည်းကအနီးနားလေကွက်တွေကစိတ်ဝင်တဲ့ဓာတ်မြေဩဇာတွေကြောင့်ပျက်စီးနေကြတာပါအပင်အများစုကရှင်သန်နေကြသေးပေမဲ့မကြသေးခင်ကလူနေအဆောက်အုံတွေတိုးပွားလာတာကြောင့်စတင်ပျက်စီးလာခဲ့ပါတယ်တဘာဝပတ်ဝန်းကျင်ဆိုင်ရာသိပ္ပံပညာရှင်ဒေါက်တာဘော့ဘ်နိုက်ကတော့
It's gotten much worse than the time I've been here we didn't see a harmful algal
ကျွန်တော်ဒီမှာရှိခဲ့ကပူပူဆူးလာတာပဲတွေ့ပါတယ်ဒီမော်ဘင်းနေပေါက်ဖွားတာကိုထိခိုက်သွားတာမျိုးကိုတော့အခုနောက်ပိုင်းကျမှတွေ့လာရတာပါဖလော်ရီဒါစစ်မှုလုပ်ငန်းတွေနဲ့သူတို့ရဲ့ဖောက်သည်တွေအင်ချမ်းမြေလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေကြောင့်မြေကြီးကိုအသုံးပြုမှုပြောင်းလဲလာတဲ့အတွက်ရေရုကိုပို့ပြီးတော့ညဉ့်ဉန်းမှုဖြစ်စေတာပ
ါကပ္ပတိန်ရူဖတ်ဝိတ်မန်ရဲ့ငါးဖက်လီနားမှာမကြာခဏဆိုသလိုကက်စီစီအစင်းရောင်ရေမော်ဘင်းနေဝိုင်းရိုင်နေတတ်ပါတယ်ဒီမြင်ကွင်းကသူ့လေလာစီးသူတွေကိုထိတ်လန့်သွားစေတယ်လို့သူကဆိုပါတယ်ဒီရေမော်ဘင်းတွေဟာဒီဒေတာရဲ့ဒေါ်လာတန်း250အကျိုးမြတ်ရှိတဲ့ခီးသွားလုပ်ငန်းနဲ့ငါးဖန်လုပ်ငန်းစတဲ့စီးပွားရေးကဏ္ဍတွေကိုထိခိုက်နေပါတယ်။ဒါကြောင့်ငါးဖန်လှေတွေနဲ့မဟုတ်ဘဲအပျော်ရန်ကာယက်လေလော်လုပ်ငန်းတွေစားတောက်ဆိုင်တွေနဲ့ငှက်ကြည့်ပွဲတော်စီစဉ်သူတွေအတံမွေးဝမ်းကြောင်းအတွက်ချိမ့်ချောင်းနေပါတယ်။ဖလော်ရီဒါပြည်နယ်ထက်လွတ်တော်မှဘီလ်နယ်ဆန်ကအခုလိုဆိုပါတယ
် So the idea is
ကျွန်တော်တို့လုပ်ဖို့စ조사နေတာကတော့တောင်ဘက်ကလာတဲ့ဒီရီတွေကိုအရှိတ်ဆိတ်လူစီမြစ်နဲ့အိန္ဒိယမြစ်ရေအိုင်တွေကိုမထုတ်ပြစ်ပဲတန့်စင်နိုင်ဖို့ပါ
ဒီလိုတန်းစင်နိုင်ဖို့ကိုဒေါ်လာဘီလီယံနဲ့ချီကုန်ကြမှာဖြစ်ပြီးဆယ်စုနှစ်တွေကြာအောင်အကောင့်ထဲပေါ်ရအောင်မှာဖြစ်ပါတယ် ဒါကြောင့်ဒီရေပေါ်တီမီပြီးအတမွေးဝမ်းကြောင်းလုပ်နေသူတွေအတွက်တော့တန့်စင်တဲ့မြေတစင်းကိုပြန်ရဖို့အချိန်တွေအကြာကြီးစောင့်ရအောင်ပါပဲဖြစ်ပါတယ်ခင်ဗျာ
။ကိုဝင်းခန့်မောင်ဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်။ American ပြည်တော်စုတမန်မှာရှိတဲ့ဂီတာဆိုင်တချို့ဟာသူတို့ဆိုင်မှာမဝယ်ရင်လည်းပဲဆိုင်မှာရှိတဲ့တူရိယာတွေကိုတီးခတ်ခွင့်ပေးထားပါတယ်။အဲ့လိုဆိုင်တွေတဲကတခုဖြစ်တဲ့ Virginia ပြည်နယ် Fairfax ခရိုင်မှာရှိတဲ့ဂီတာဆိုင်တစ်ခုမှာဝါသနာရှင်တွေနဲ့ VOA သတင်းတောက်ရာယာအာဘာဇင်ဂျီတွေ့ဆုံမေးမြန်းထားတာကိုကိုငိမ့်ချန်းပြောပြမှာပ
ါဂီတာဝါသနာရှင်တွေအတွက်တော့လာရမယ့်နေရာတစ်ခုဖြစ်ပါတယ်ဒီဂီတာစင်တာကတူရီယာတွေကိုရောင်းဖို့ရည်ရွယ်ပြီးလေ့ကျင့်သင်ကြားပေးတဲ့နေရာမဟုတ်ပါဘူးနောက်ပြီးဒီနေရာကိုလာတဲ့သူတွေအားလုံးကပစ္စည်းဝယ်မဲ့သူတွေကြီးပဲမဟုတ်ပါဘူးဆိုင်နိုင်ရန်တွေတစ်ခုလုံးဂီတာတွေချိတ်ထားတာပါအကြောင်းရင်းကိုဆိုင်မန်နေဂျာဖြစ်သူJohn Paulson ကအခုလိုရှင်းပြပါတယ
် Guitars on the wall that may be financially out of
ကျွန်တော်ဂီတာတွေကိုအခုလိုချိတ်ပြထားတာဟာငွေကြေးမတတ်နိုင်တဲ့သူတွေအတွက်ပြသထားတာပါဒီလိုပြထားတဲ့အတွက်လူတွေဟာကိုယ့်ဘာသာကိုယူပြီးစံတီးကြည့်လို့ရပါတယ
်ဂီတာဆိုင်ကအယောင်ဝန်ထမ်းဖြစ်သူ Steve Goodrich ကလည်း
Guitar Center is that you can any
Guitar Center မှာလုတဲ့အတွက်ဒီမှာရှိတဲ့ဂီတာတွေကိုစမ်းသပ်တီးလို့ရပါတယ်နေရန်ကနေဒီတိုင်းဖြုတ်ယူပြီးတော့ကိုယ့်ရဲ့စိတ်ကြိုက်တီးကျင်တော့တီးနေနိုင်ပါတယ်လူချင်းဝယ်လို့ရလို့မလူချင်းလည်းပြန်ထားလို့ရပါတယ
်အမေရိကန်မှာတော့1950 60ခုနှစ်လောက်ကစပြီး Rock and Roll Day Guitar ဟာလူငယ်တွေကြားမှာခေတ်စားလာပါတယ် Rock Guitar အတွက် Electric Guitar ဟာအဓိကနေရာမှာပါဝင်ခဲ့ပါတယ်ယနေ့ခေတ်မှာတော့ DJ Electronic Guitar တွေခေတ်စားလာပေမဲ့လည်း American ရဲ့ Acoustic Guitar ဆွဲလမ်းမှုကတော့မကျော်နိုင်သေးပါဘူးမိဘနှစ်ပါးကသူတို့ရဲ့ဂီတာကြိုက်တဲ့သားကိုစောင့်နေတာပါဒီနေရာကိုကြိုက်နှစ်တက်နေတဲ့သူတို့ရဲ့သားကိုတော့အကြကြီးစောင့်ရမှာပါဒါဖြစ်သူဒန်နီယယ်ကအခုလိုပြောပါတယ
် I prefer coming here on the in
ကျွန်တော်ကဂီတာဘောင်းစုံတီးရတာကိုသဘောကျပါတယ်ဒီနေရာမှာအများကြီးရှိပါတယ်အိမ်မှာဆိုရင်ကျွန်တော်ရောအဖေအမေပါဂီတာတူတူတီးကြပါတယ်သူတို့လည်းဂီတာတီးတဲ့ channel လေတခြားနေရာတွေထက်စားရင်အပတ်စဉ်ဒီနေရာကိုလာရတာသဘောကျပါတယ်
အခုလိုလာဝယ်သူတွေထဲမှာဂီတကောင်းတွေဖန်တီးမဲ့သူတွေပါလာနိုင်ပါတယ်ဒီစင်တာမှာတော့ဒေါ်လာ4000တန်ဂီတမျိုးတွေအထိစိတ်ကြိုက်တီးလို့ရပါတယ်ခင်ဗျာ
ကိုငင်းညံပြောပြခဲ့တာပါ VOA ရဲ့နေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြအောင်မှာဖြစ်ပါတယ
်အကျံဖဝါရကိုချေမုံရေမွတ်စလင်တွေစီးလုံးညီညွတ်ကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တိုက်တွန်းပြောကြားဖို့ရှိပါတယ်ဆော်ဒီအာရေဗျမြို့ရောရီယတ်မှာဒါဇင်နဲ့ချီတဲ့အာရဗ်နဲ့မွတ်စလင်ခေါင်းဆောင်တွေတယောက်ကြတဲ့ဒေသရင်းညီလာခံမှာအစွန်းရောက်မှုတိုက်ဖျက်ရေးလေးပေးပြီးသမ္မတထရန့်ကမကြာခင်မှာပဲမင်ကွန်းပြောဖို့ရှိနေပါတယ်အမေရိကန်သမ္မတအင်ပီရိုကနေထုတ်ပြန်တဲ့သမ္မတထရန့်ရဲ့မင်ကွန်းကောက်နှုတ်ချက်ထဲမှာတော့အမေရိကန်ပြည်ထောင်စုဟာအချုပ်အခြာအနာပိုင်နိုင်ငံတစ်ခုဖြစ်ပြီးအဓိကဦးစားပေးကနိုင်ငံသားတွေဘေးကင်းလုံခြုံရေးဖြစ်တယ်ကျွန်တော်တို့အနေနဲ့ဒီမှာလာပြီးလူတို့ကိုဘယ်လိုနေရမယ်ဘာတွေလုပ်ရမယ်ဘယ်သူတွေဖြစ်ရမယ်ဒါမှမဟုတ်လည်းဘယ်လိုကိုယ်ဝယ်ရမယ်ဓာတွေကိုလာပြီးတင်ကြားပို့ချမှာမဟုတ်ပါဘူးလို့ပြောဆိုထားပါတယ်ရှင်မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းဖြစ်ပဲဒိန်ဒုံးကျည်ကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောလိုက်ပါတယ်အဲ့ဒီဒုံးကျည်ကိုတောင်ပြုံကန်ခရိုင်ကနေတနင်္ဂနွေနေ့နေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ900လောက်လေထဲကိုပြန်တမ်းပြီးပင်လယ်ထဲကိုကျသွားတယ်လို့ဆိုးလ်မြို့မှာရှိတဲ့စစ်ဦးစီးအဖွဲ့ကပြောလိုက်ပါတယ်တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့လက္ခဏာတွေကိုအနီးကပ်စောင့်ကြည့်နေပြီးစီးရီးအရာနဲ့အပြည့်အဝပြင်ဆင်ထားတယ်လို့စစ်ဦးစီးအဖွဲ့ရဲ့ကြေညာချက်မှာပြောဆိုထားပါတယ်အာဖဂန်နိုင်ငံကာဘူးမြို့တော်မှာဘယ်သူတွေမှမသိတဲ့တနတ်သမားတွေကအကူအညီပေးရေးအဖွဲ့အစည်းတစ်ခုကဂျမန်အကူအညီပေးရေးဝန်ထမ်းအမျိုးသမီးနဲ့သူမရဲ့လုံခြုံရေးအဆောင်အာဖဂန်နိုင်ငံသားတို့ကိုတတ်ဖြတ်ပြီးအဲ့ဒီအဖွဲ့မှာအလုပ်လုပ်နေတဲ့ဖင်လန်နိုင်ငံသားအမျိုးသမီးတဦးကိုတော့ပြန်ပေးဆွဲသွားပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Vitek Zonya ဖြစ်ပါတယ် VOA မေရီတန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေ 9:00 နာရီအထိလိုင်းနွန်မီတာ19.25တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.